ဒီလ3ရက်နေ့စတင်ပြီးလာရှုမျိုးပတ်ပတ်လည်မှာတိုက်ပွဲတွေစတင်ခဲ့တာဒီနေ့ဆို6ရက်မြောက်ရှိလာပြီးတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေဆဲရှိပါတယ်တနင်္ဂနွေနေ့ညနေပိုင်းကတော့မြို့အရှိတောင်ချင်းရက်ကွက်ငါမအိုင်ဘတ်မှာအခြေစိုက်တဲ့ခမာရ900ခွန်ကိုကိုကန့် MMDA ကတင်လိုက်တဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့လုံခြုံရေးအရာအမည်မဖော်လိုတဲ့လာရှုဒေတာကန်တူကတော့ဒီသတင်းကိုအတည်ပြုလို့မရသေးဘူးလို့ VOA ကိုပြောပါတယ
်အခြေကြတော့900ခွန်ဖြိတိုက်ခမာရ900ဖြိတိုက်ကျမမှာချသွားပြီဆိုတော့ကြားရင်လည်းခုနကပြီးတော့ချသွားတယ်ဆိုတော့အကုန်အောက်သားပြီဒီမနက်ပိုင်းမှာတော့လက်မကြီးပြက်တယ်လေဆက်နေပြီပါအသေးပြက်တယ်လေရောများနေတယ်တိကတော့ဒီရက်ကွက်က900ကျော်ပါမှာပူချတာပေါ့နော်ကျန်တဲ့ဟာတော့မြေစပ်ပတ်လည်းမှာတော့ချား
လက်ရှိနှစ်ဖက်ပြင်းထန်နေတဲ့တိုက်ပွဲကြောင့်လာရှုမျိုးဘော်ကနေအခြားရက်ကိုတင်းရှောင်နေတဲ့ရက်သားပြည်သူတွေရဲ့အခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ
်ဒီရက်ဖက်တဲ့လူကမနေ့ကနောက်ဝဲမှာတိုက်ပွဲဖြစ်နေရပါတော့ဒီတိုက်ပွဲဖြစ်နေတော့မတရားလက်ကလမ်းကြောင်းခဏပိတ်လိုက်တယ်ပိတ်လိုက်မှအဲဒီလိုပိုင်းတစ်ဖက်မှာခဏပြန်လို့တယ်ဆိုပြောအဲ့တော့မတရားအဲ့လိုမျိုးဆွန့်လိုက်ပိတ်လိုက်ဖြစ်နေရပုံမျိုးဒီမလူရအရန်ပုံပြီးမှဆွေးနေတာရှိတာရှိလာတော့ဒီနေ့တော့တော်တော်များများထွက်နေတော့ဒီပြည်တော်ကြီးလမ်းမကြီးတော့ပါဘူးစားရင်ငါးရန်လောက်ဖြစ်ပြီးတော့ဖိတ်
လာရှုတိုက်ပွဲနဲ့ပတ်သက်လို့ MMDA ကသတင်းထုတ်ပြန်တာမရှိသလိုပြောခွင့်ရကိုလည်း VOA ကဆက်သွယ်လို့မရသေးပါဘူး။လာရှုဒေသခံအမျိုးသမီးတူကတနင်္ဂနွေနေ့ညနေပိုင်းကခမာရ900ခွန်ကို MMDA ကသိမ်းယူလိုက်ကြောင်းဒီမနေ့မှစစ်ကောင်စီကလေကြောင်းကတိုက်ခိုက်ပြီးနောက်ပြန်လည်ထိန်းချုပ်လိုက်တယ်လို့ကြားသိရကြောင်းပြောပါတယ်
။လာရှု900ခွန်မှာမင်းညကတော့အဲ့ဒီကိုကန့်နေရနိုင်ပြီးသားပေါ့နိုင်ပြီးသားကိုဒီမနေ့မှလေရင်နဲ့ဘုံလာကျဲပဲပြောတယ်အဲ့နဲ့အခွက်စစ်တက်ကပြန်ပြီးမှထိန်းချုပ်ထားတယ်လို့ပြောရစို့
ဒီလ9ရက်နေ့ကတော့လာရှုမျိုးနဲ့မိုင်20ခန့်အကွာတာရန်လန်နန်းပောင်ရွာအခြေဆိုင်စစ်ကောင်စီရဲ့ခလာရ293နဲ့ရဲစခန်းကို MMDA ကတင်းယူလိုက်ကြောင်းသူကဆက်ပြောပါတယ
်293ကကိုကန့်ကထိန်းချုပ်ထားတယ်ပြောရယ်စစ်တက်ကတော့အကုန်ဟာမရှိတော့ဘူးပေါ့နော်ပြေးတဲ့လွာပြေးစဆုံးတဲ့လွာစဆုံးပေါ့အဲ့လိုမျိုးပေါ့ဆိုလို့ဆိုရအဲ့ဒီနမ်ပောင်နဲ့နမ်မပေါ်တာကိုသူကချင်းချုပ်ထားတယ်ပေါ့ဟုတ
်နမ်ပောင်နဲ့နမဘောဒရွာကပြည်သူတွေကတော့တခြားဒေသကိုတင်းရှောင်နေကြကြောင်းနဲ့ MMDA ကလေကြောင်းကဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံတွေကိုနေရပြန်မလာသေးဖို့တိုက်တွန်းထားတယ်လို့ပြောပါတယ်လာရှုမျိုးနယ်မှာစစ်ကောင်စီတပ်နဲ့ကုကန့်တပ်တွေအကြတိုက်ပွဲပြင်းထန်နေချိန်မှာပဲမိုးမိတ်မျိုးဘက်မှလည်းစစ်ကောင်စီတပ်နဲ့ TNLA အကြမှာတိုက်ပွဲဆက်ဖြစ်နေပြီးဒေသခံတွေထိခိုက်ဒေဆုံးတာရှိနေကြောင်းမိုးမိတ်ဒေသခံတူကပြောပါတယ်
အဲ့ဘွေရတော့ပြင်းထန်နေတယ်ဟိုနာတကာဒီနာတကာဆိုတာလို့ပဲအဲ့လိုမျိုးဖြစ်နေတာဒီနေ့လက်ခုပ်ပင်မှာတယောက်ခေါင်းကျဲပဲမှန်တာခေါင်းကိုပျောက်သွားတယ်လို့ကြားတယ်မင်းကတယောက်အဲ့ဒီရေကောင်းကုန်းဖရားရဲ့အနောက်ဘက်ကဘက်ထရီတိုင်းမှာကြားတဲ့ဥစ္စာတယောက်ပြေးသွားတော့တဏျမနီးကတိုက်ပွဲမဖြစ်ဘဲနဲ့လေရင်နဲ့ချသွားတယ်လက်ခုပ်တန်ဘလောင်ကုန်းဆိုတာအဲ့ဒီတည်းမှာအဲ့ဒီလေရင်နဲ့ရှစ်လုံးလောက်ချသွားတယ်ပြောင်းတည်တယ်လို့တော့ပြောတာပဲဒီတိုင်းမဲ့ဖုန်းလိုက်မရှိဟိုဟာကမရှိတော့ဘယ်လောက်တည်တယ်သူကလည်းမသိရဘူးလေခုဒီလောက်ဆိုရင်တော့ဘာ5ရောက်လောက်တော့ရှိသွား
တယ် TNLA ရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးကတော့နောင်ချိုနဲ့မိုးမိတ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းနဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်စတင်တဲ့ကာလအတွင်းအရက်သားတည်ဆုံးသူ50ကျော်ရှိနေကြောင်းပြောဆိုပါရတယ်
ဒီကနေ့တိုက်ပွဲတရင်တက်လာတာကဒီနောင်ချိုမြို့မှာရှိတဲ့6တုံညာ6တက်စခန်းမှာတိုက်ပွဲတွေဖြစ်နေပါတယ်ပြန်မုံမိတ်မှာဆိုရင်တော့ဒီတရက်တော်ကြီးရောအနည်းဘက်မှာရှိတဲ့တက်စကန်တွေမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဟုတ်ကဲ့ဒီကျမတို့ဒီ73ရက်တာတိုက်ပွဲကာလမှာဆိုရင်အရတာဒိတ်ဆုံးမှုက50ဝန်းကျင်ရှိပြီးတော့မှဒီထိခိုက်တဲ့အရာရမှုကတော့69ယောက်နေပါတော့ရှိပါတယ်။
ကြောင်မင်းနဲ့မိုးကုတ်ဘက်ကတော့တိုက်ပွဲသတင်းတက်လာတာမရှိသေးကြောင်းပြောပါတယ်မိုးကုတ်မြို့ကန်တွေကိုဖုံးဆက်သွယ်ခဲ့ပေမဲ့ဖုံးလိုင်းတွေပြတ်တောက်နေတာကြောင့်ခေါ်ဆိုလို့မရခဲ့ပါဘူးမိုးကုတ်ဒေသခံတွေရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒီနေ့မနေ့ပိုင်းကစတင်ပြီးမိုးကုတ်အရှိပိုင်းမှာလက်နက်ကြီးပစ်ခတ်တာတွေစက်တိုက်ရှိနေတယ်လို့လေကြောင်းကတိုက်ခိုက်တာတွေရှိနေကြောင်းလည်းရေးသားထားပါတယ်လက်ရှိမိုးကုတ်မြို့နယ်ရှမ်းမြောက်ဒေသတိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ